ဒီနေ့ပေါ့လေတင်းစားထဲမှာပါကျဲအရာဆိုလို့ရှင်မစ္စတာကမ္မာရီနဲ့ပေါ့လေဒီဝန်ကြီးချုပ်တွေ့ဆုံခဲ့တယ်နောက်တစ်ခါဒီပြောရေးဆိုခွင့်အဖွဲ့ပေါ့အာနာပိုင်အဖွဲ့ခေါင်းဆောင်ပေါ့ပြန်ကြားရေးဝန်ကြီးဌာနဝန်ကြီးနဲ့အဖွဲ့နဲ့လည်းတွေ့ဆုံခဲ့တယ်ပေါ့အဲ့လိုတွေ့ဆုံခဲ့တဲ့အခါမှာဒီ
အင်းဒီကောက်မစ္စတာကမ္မာရီကျန်သွားပြီးတော့သူတို့နှစ်ကြိမ်ကြိုးစားတယ်ဒေါက်သုကြီးငင်းတယ်လို့ပြောတဲ့ဟာကိုပထမရှင်းညွှန်ပါတယ်ဒီဥစ္စာကဘာမှအဓိပ္ပာယ်မရှိဘူးလို့ထင်ပါတယ်တစ်ဖက်သက်ကြီးပြောတာဟုတ်အဲကျွန်တော်တို့ဒေါက်သုကြီးနဲ့တိုက်ရိုက်တော့ဆက်သွယ်မရှိဘူးကျွန်တော်မှတ်မိသေးရဲ့အဲ့ဒီဒေါက်သုကြီးကစေကုသခံနေတဲ့အချိန်မှာအဥအောင်ကြီးတွေ့ဖို့ဝင်ပြုတယ်အဲ ကျမကြီးစစ်စစ်ပြီးရင်တွေ့မယ်လို့ကျွန်တော်တို့အဲ့လိုသိနေတယ်အဲ့တော့အခုကတော့ဒီမှာတပတ်တတုံးကြီးနှစ်ကြိမ်ညင်းနေဆိုတာမျိုးကတော့ဒီတိုင်းလက်ခံလို့မရပါဘူးနောက်တစ်ချက်ကဘုံကြီးတန်းရွှေကတွေ့ဖို့အချက်၄ချက်နဲ့ပတ်သက်ပြီးတော့လေဒေါံဆန်းစုကြည်ဘက်ကတည့်ရဝင်ပြန်ကြားခြင်းမရှိသေးဘူးလို့ကျွန်တော်သတင်းစာထဲမှာတွေ့ဒါလည်းတပတ်တပဲကျွန်တော်တို့လည်းအရင်တုန်းကပြောခဲ့ပါတယ်ဒေါံဆန်းစုကြည်ကိုယ်တိုင်ကဒီအချက်၄ချက်နဲ့ပတ်သက်ပြီးတော့တုံ့ပြန်ချက်ကိုကျွန်တော်တို့ဆက်ဆံရေးဝန်ကြီးကတစ်ဆင့်ပေးပြီးပြီအဲ့ဒီပေးပြီးကြောင်းကိုလည်းကျွန်တော်တို့ကိုယ်တိုင်နဲ့တွေ့တဲ့အချိန်မှာဒေါံဆန်းစုကြည်ပြောပြဒါကြောင့်ဒီအချက်တွေကလွဲမှားနေတယ်လို့ကျွန်တော်ပြောချင်ပါတယ်
နောက်တစ်ခုကတော့နိုင်ငံရေးအကျဉ်းသားတွေပြန်လွှတ်ပေးရေးနဲ့ပတ်သက်ပြီးတော့သူတို့ပြန်လည်ရှင်းလင်းထားတာဒီကိစ္စတွေဟာတရားရုံးကနေပြီးတော့ဥပဒေနဲ့အညီဆောင်ရွက်ခဲ့ခြင်းဖြစ်ပါတယ်အပြစ်ဒဏ်ကြခံရသူတွေအနေနဲ့လည်းပဲပေါ့လေတရားဥပဒေနဲ့အညီပေါ့လေအယူခံပိုင်ခွင့်ရှိပါတယ်ဆိုပြီးတော့သူကအဲ့ဒါနဲ့ရှင်းထားပါတယ်နိုင်ငံရေးအကျဉ်းသားတွေနဲ့အပိုင်းကသူကတရားရုံးတွေဘက်ကိုလွှဲလိုက်တဲ့ပုံစံမျိုးဖြစ်နေပါတယ်အဲ့ဒါနဲ့ပတ်သက်လို့အန်တို့အကယ်လို့ဘယ်လိုမြင်ပါလဲခင်ဗျဟု
တ်ကဲ့ကျွန်တော်တို့ဒီနိုင်ငံရေးအကျဉ်းသားတွေအခု2008ခုနှစ်ကုန်ပိုင်းမှာအပြစ်ဒဏ်လေးကြီးကြီးပေးတယ်နော်ဇာရှိနေတွေဝင်ခွင့်မရဘူးအဲလက်ရှိကိုရှိနေဝင်ခွင့်မရတဲ့အမှုကရှိနေပါတယ်ဥညီဘူးတို့ဟာအဲ့တော့အဲ့ဒီလိုအခြေအနေမျိုးကိုမရှင်းမနဲ့တရားရုံးကပဲတာဝန်ရှိတကယ်ဆိုပြောတာကတော့ဒီဥစ္စာလဲမှန်ကန်မှုမရှိဘူးလို့ပဲကျွန်တော်ဒီလိုပဲပြောချင်ပါတယ
်နောက်တစ်ခုကတော့ဖွဲ့စည်းပုံအခြေခံဥပဒေပြန်လည်ပြင်ဆင်ရေးကော်မတီဖွဲ့စည်းပေးဖို့တင်ပြချက်နဲ့ပတ်သက်ပြီးတော့လေဒီဖွဲ့စည်းပုံအခြေခံဥပဒေကဒါပြည်သူအများစုရဲ့ပေါ့လေ90ရာခိုင်နှုန်းကျော်ကနေပြီးတော့ထောက်ခံထားတာဖြစ်တယ်ဆိုပြီးတော့ရှင်းလိုက်ပါတယ်ဆိုတော့ဆိုလိုတာကဒါပြည်သူအများရဲ့စံနာနဲ့ဆောင်ရွက်ပြီးဖြစ်တဲ့အတွက်ကြောင့်ပြင်ဆင်စရာမလိုဘူးဆိုတဲ့သဘောတည့်ရောက်နေပါလေဒါနဲ့ပတ်သက်ပြီးတော့အန်ကက်အနေနဲ့ဘယ်လိုများမြင်ပါလဲခင်ဗျဟု
တ်ကဲ့ကျွန်တော်တို့အများပြည်သူရဲ့ဆန္ဒကိုလေးစားရဆိုတော့အပြောဆိုတော့ကျွန်တော်သဘောတူပါတယ်အဲ့တော့အဲ့လိုသဘောတူတဲ့အတွက်90ကျင်းနေရွေးကောက်ပွဲရက်လာပြည်သူတွေရဲ့ဆန္ဒကိုလည်းလေးစားပါလို့အဲ့လိုပဲပြောချင်ပါတယ
်ဒါဆိုလို့ရှိရင်ဒီပေါ်လေအခုလက်ရှိခြုံငုံပြီးပြောရမယ်ဆိုလို့ရှိရင်မစ္စတာဂမ်မာရီရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ NLD ပါတီအနေနဲ့ပေါ့လေဒီခီးစဉ်ကအောင်မြင်မှုရရှိတယ်လို့မြင်ပါသလားဆိုတော့ဘယ်လိုများမြင်ပါလဲခင်ဗ
ျကျွန်တော်တို့ဒီခီးစဉ်ရဲ့တကယ်အဓိကရည်ရွယ်ချက်တွေအောင်မြင်တာတော့တစ်ချက်မှမတွေ့ဘူးဒါမလို့ဒီလိုမအောင်မြင်တာဟာကျွန်တော်တို့ UN Advisory ကိုကြီးပဲအပြစ်ပြောလို့မရပါဘူးတာဝန်ရှိတဲ့လူတွေအများကြီးရှိပါတယ်အဲ UN Advisory ကသူတတ်နိုင်တဲ့ရွေးစူးစမ်းဆောင်ရွက်တယ်ဆိုတာကိုတော့ကျွန်တော်တို့ပြီးမှပြပါတယ်အဲကျွန်တော်တို့အခုနောက်ဆုံးဒီနေ့သတင်းစာမှာတွေ့တဲ့အားတွေကိုကျွန်တော်တို့အကုန်လုံးဖတ်ကြည့်တဲ့အခါမှာမစ္စတာကမ်မာရီအနေနဲ့နောက်ဆုံးတွေ့ပြန်နဲ့ပြန်လည်ပြောကြတဲ့အချိန်ထိကိုသူတိုက်တွန်းခဲ့တာတွေရှိတယ်အဓိကအဖြစ်တော့ဓာတ်ရိုက်ဆွေးနွေးကြဖို့ဆိုတဲ့ဟာကိုတိုက်တွန်းသွားတာအတွက်ဒီဟာအတွက်တော့သူတင်ပြချက်သူရဲ့တုံ့ပြန်ပြောဆိုချက်ကိုကျွန်တော်သဘောကျပါတယ
်ဟုတ်ကဲ့ခင်ဗျာအခုနောက်ဆုံးအနေနဲ့ကတော့အခုတိုင်းဆိုလို့ရှိရင်မစ္စတာဂမ်မာရီယာနေပြီးတော့ NLD ကတောင်းဆိုရဲပေါ့လေပြောပြတဲ့အချက်တွေကိုသူတော်တော်အကုန်လုံးအချက်တော်တော်များများအကုန်လုံးတင်ပြခဲ့ပါတယ်သူတင်ပြတဲ့အချက်တွေအကုန်လုံးကိုလည်းပဲဒီအကြောင်းပြချက်အမျိုးမျိုးနဲ့ရင်းဆန်လိုက်တဲ့အနေအထားကိုလည်းတွေ့ရပါတယ်အဲ့လိုမျိုးအနေအထားမှာဆိုလို့ရှိရင် NLD ပါတီနေနဲ့ဘာများဆက်လုပ်မလဲခင်ဗျဟု
တ်ကဲ့ NLD ဘာဆက်လုပ်မလဲဆိုတဲ့ကိစ္စကိုတော့ကျွန်တော်လောလောဆယ်ပြီးဖို့အဆင်မရှိပါဘူးဒီဥစ္စာကအဆင်မြင့်မူဝါဒဆိုင်ရာကိစ္စဖြစ်ပါတယ်တော်ဒီမူဝါဒဆိုင်ရာပတ်သက်ပြီးတော့ဘာမှချမှတ်ရသေးတာကျွန်တော်မသိရသေးတဲ့အတွက်ဒီမိကုန်းတော့ကျွန်တော်လောလောဆယ်မပြေနိုင်သေးပါဘူ
းဟုတ်ကဲ့ခင်ဗျာကျေးဇူးပါပဲခင်ဗျာ
ဟုတ်ကဲ့ပါ